ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မေယုမြစ်အတွင်းမှဇူလိုင်လ4ရက်နေ့ကကာလတံပိုးချက်သိန်းပေါင်း 3,000 ကျော်တံပိုးရှိတဲ့စိတ်ကြွယူသူဆေးပြားတွေကိုပိုင်ရှင်မဲအဖြစ်ဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဒီနှစ်အတွင်းမှစိတ်ကြွဆေးတွေတန်းနဲ့ချီမိနေတာဟာရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကသုံးသပ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှစိတ်ကြွဆေးတွေတန်းကနန်းနဲ့ဖမ်းမိနေတာဟာရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အချိန်နဲ့တပြိုင်တည်းဖြစ်ပေါ်နေတာပါ။စိတ်ကြွဆေးတွေကိုအမြောက်အများဖမ်းဆီးမိနေပေမဲ့ပိုင်ရှင်မဲတွေအဖြစ်ဖမ်းဆီးမိနေတာကများပြီးတချို့ကတော့တဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်။ဇူလိုင်လ4ရက်နေ့မနက်ပိုင်းကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အမှတ်3နေကြားဆောင်ရဲတပ်ဖွဲ့ကစစ်ကြောင်းနှင့်ဒုတိယတပ်ခွဲမှဦးစီးတဲ့တပ်ဖွဲ့ဝင်တွေဟာမေယုမြစ်အတွင်းကင်းလက်နေတော့လမှုတော်အတွင်းမှာဖွက်ထားတဲ့အင်းရင်ဆက်ဖြုတ်ထားတဲ့လောင်းလေတစည်းကိုတွေ့ရှိခဲ့ပြီးတက်တေတွေနဲ့စစ်ဆေးကြရကနေမူးယစ်စိတ်ကြွစေးကြသတန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီလိုမကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာမူးယစ်စေးတွေဖမ်းမိနေတာဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်ဆိုပြီးရခိုင်မျိုးသားပါတီရဲ့ဘူးသီးတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မူးယစ်စေးကမူးယစ်စေးတော့ဒါတော့မှန်ပါတယ်။ဟုတ်ကဲ့ဒီမူရဲ့ခြေောဆိုတာကျွန်တော်ဥပဒေကြီးရှိတဲ့အတွက်ကြောင့်ဥပဒေကြောင့်ကျွန်တော်တို့အရေးယူမဲ့အရာတွေကျွန်တော်တို့အာနေပွင့်နေတယ်ဒါတွေကိုစီစဉ်မှုတွေအားနည်းတယ်လို့ကျွန်တော်တို့အာမြင်ပါတယ်အဲ့ဒီအတွက်ကြောင့်အဲ့ဒါမူရဲ့ခြေောတွေကဒီဘက်ကိုအမြင်လို့ကျွန်တော်တို့အာဆင်းလာတာပဲဖြစ်တယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ရှိမှာတရားဥပဒေစိုးမိုးမှုအားနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲကျွန်တော်ဆုံးဖြတ်လို့ရပါတယ်ခင်ဗျာ
ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေမှာ2016ခုနှစ်2018ခုနှစ်2018ခုနှစ်3နှစ်ဆက်တိုက်စိတ်ကြွားစီတွေအများအပြားဖမ်းဆီးမိနေတာဖြစ်ပါတယ်။ဒီထဲမှာစစ်တပ်ကတပ်သားတွေပါဝင်စိတ်ကြွားစီတဲဆောင်သူတွေကိုအာဏာပိုင်တွေကအရေးယူမှုတွေလုပ်ခဲ့ပေမဲ့လည်းအထက်မူရည်စေဝါရောင်းဝယ်နေတဲ့သူတွေကိုတော့ဖမ်းဆီးမိတာမျိုးတွေကတိတ်မရှိသေးပါဘူး။များသောအားဖြင့်မူရည်စေဝါတွေမိတိုင်းမှာပိုင်ရှင်မဲ့တွေဖြစ်နေကြတာများတယ်ဆိုပြီးဒေသခံတွေကတော့ပြောဆိုပါတယ်ရှင်။